ကိုရိုနာဗိုင်းရပ်စ်ကာဝယ်ဆေးအတွက်အတည်ပြုချက်ကျတော့မယ့်အနေအထားတွေ့နေရချိန်မှာပဲဒီကာဝယ်ဆေးဖြန့်ဖြူးရေးမှာဒန်းတူညီမျှမှုရှိအောင်နိုင်ငံတကာတိုင်းဝိုင်းကနေလှုပ်ဆောင်ဖို့အတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတနင်္လာနေ့မှာပန်ကြားလိုက်ပါတယ်။ American အစားအသောက်နဲ့ဆေးဝါးစီမံခန့်ခွဲရေးဌာန FDA နဲ့ဥရောပဆေးဝါးဆိုင်ရာစီးမင်းဥပဒေချမှတ်သူတွေအတည်ပြုပေးဖို့အတွက်တင်သွင်းထားတဲ့ American ဆေးကုမ္ပဏီ Pfizer နဲ့ Germany BioNTech တို့ရဲ့ COVID-19 ကာဝယ်ဆေးအပါအဝင်ဒီရောဂါကာဝယ်ဆေးထုတ်လုပ်မှုမှာလက်တလောအောင်မြင်တိုးတက်မှုရလာတာအတွက် WHO အကြီးအကဲ Tedros Ghebreyesus ကတနင်္လာနေ့ Geneva သတင်းစာရှင်းလင်းပွဲမှာဂုဏ်ပြုချီးကျူးလိုက်ပါတယ်။ကာဝယ်ဆေးထုတ်တဲ့သမိုင်းမှာအခုလိုကာဝယ်ဆေးတစ်မျိုးကိုအများဆုံးထုတ်နိုင်တာဒါပထမဆုံးဖြစ်ကြောင်းလည်းပြောပါတယ်။ဒါပေမဲ့ဒီကာဝယ်ဆေးအစ်စ်ကိုကမ္ဘာတစ်လောဖြန့်ဝေရမှာဒန်းတို့ညီမျှမှုရှိအောင်လှုပ်ဆောင်ရမှာဖြစ်ပြီးနိုင်ငံအစိုးရတိုင်းကသူတို့နိုင်ငံတွေအတွက်ပဲဦးစားပေးချင်မှာဖြစ်ပေမဲ့ဆင်းရဲတဲ့နိုင်ငံတွေမှာပါရရှိအောင်လုပ်ဖို့လဲအခုလိုပန်ကြားခဲ့ပါတယ်
။ The urgency with which vaccines have been developed must be matched by the same
country to distribute them. ကိုယ်ဆေးထုတ်တယ်လို့ပဲဒီဆေးကိုမျက်မျက်တက်တက်ဖြန့်ဝေပေးဖို့လဲအလားတူအရေးကြီးလှုပ်ဆောင်ရမှာဖြစ်ကြောင်းပြောကြားခဲ့တာပါ။ဒရုချုပ်ဖွဲ့ကြီးဟာဒီနှစ်ဆန်းပိုင်းမှာပဲတခြားဖွဲ့စည်းတွေနဲ့ပူးပေါင်းပြီးရေယောဂါအတွက်အရှင်မြင့်ဆောင်ရွက်မဲ့ ACT အစီအစဉ်ကိုချမှတ်ခဲ့တယ်လို့COVAX ကကာဝယ်ဆေးအားလုံးညီညွတ်ညီမျှရအောင်လှုပ်ဆောင်ဖို့ပူးပေါင်းဆောင်ရွက်တဲ့အဖွဲ့ကိုလည်းဖွဲ့စည်းခဲ့တာဖြစ်ပါတယ်